အမေရိကန်သမ္မတရွေးကောက်ပွဲမှတိုင်ခင်နောက်ဆုံးသတင်းပတ်ကုံမှာသမ္မတလောင်းတွေဖြစ်ကြတဲ့ဒီမိုကရက်တစ်ပါတီကဒုသမ္မတကမလာဟဲရစ်နဲ့ရီပက်ဘလစ်ကန်ပါတီကသမ္မတဟောင်းဒေါ်နယ်ထရန့်တို့အကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာအပြိုင်ဆိုင်စည်းရုံးနေကြပါတယ်။ဘသူကိုထောက်ခံမယ်ဆိုတော့မဆုံးဖြတ်ရသေးတဲ့မဲဆန်နက်ရှင်တွေကိုစည်းရုံးဖို့လဲပြန်ပက်တွေရဲ့မူဝါဒထိတဲ့ကို့မူဝါဒကတားတယ်ဆိုပြီးစည်းရုံးနေတာပါ။အတိုက်ခိုက်တွေအနိုင်ကျင့်တာတွေလှုပ်ကြံမှုနှစ်ကြိမ်ကြိုးစားခံရတာတွေကိုကြော်လာပြီးဒီစင့်တီရောက်လာခဲ့တယ်လို့လဲသမ္မတဟောင်းထရန့်ကမြောက်ကရိုလိုင်းနားပြည်နယ်ဂက်စတိုနီယာမြို့စီယိုကီးစင်မှာပြောဆိုခဲ့ပါတယ်ဒီနောက်မှာတော့ပြည်ဆိုင်မှုပြင်းထန်မယ်လို့ခန့်မှန်းထားတဲ့ဗာဂျီးနီးယားပြည်နယ်ကိုခီးဆက်ပြီးရွေးကောက်ပွဲမှာသေချာရောက်နိုင်မယ်လို့လည်းထောက်ခံသူတွေကပြောခဲ့တာပါဒီမိုကရက်တစ်သမ္မတလောင်းဟဲရစ်ကတော့မျိုးဆက်သစ်ခေါင်းဆောင်ဖြစ်ထောက်ခံရဖို့နဲ့ကြိုတင်မဲပေးကြဖို့တိုက်တွန်းခဲ့ပါတယ်ရွေးကောက်ပွဲမှာအကျိမ့်နဲ့ဖြစ်မယ်လို့တွက်ထားတဲ့နောက်ထပ်ပြည်နယ်တစ်ခုဖြစ်တဲ့ဂျော်ဂျီးယားပြည်နယ်အက်တလန်မြို့ကိုလည်းမနေ့တုန်းကစီယိုကီးထွက်ခဲ့ပါတယ်ခင်ဗျာ